နေရှင်းနိုင်ငံကွာလာလမ်ပူမြို့ဂျလလာဘွာပူဒူအဲရီယာမှာမြန်မာပြည်ဥဆောင်နဲ့စာချုပ်စာတမ်းအတူလုပ်တဲ့ဂိုင်းတစ်ဂိုင်းကိုမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကဩဂုတ်လ၄ရက်နေ့ကစစ်စီရေးတခုနဲ့နေနေနိုင်ခဲ့တယ်လို့ဗနာမသတင်းဌာနကပြောပါတယ်။အဲဒီဂိုင်းတွေလှူရှားနေတာပြည်တိပါရှိနေပြီဖြစ်ပြီး2019ခုနှစ်မှာလာတဲ့ကေဒါပြည်နယ်ကွာလာလမ်ပူဒါဂန်းကြီးကိုရိုဟင်ဂျာလေတင်းကန့်ကတ်ခဲ့ပြီးနောက်ပိုင်းအနာပိုင်တွေကချီအခံလိုက်ပြီးခဲ့တာလို့လည်းမလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဒတ်တုခါရူစမီဒေါ့ကပြောပါတယ်။အဲဒီဂိုင်းတွေဟာရိုဟင်ဂျာတွေနဲ့ရခိုင်မွတ်စလင်တွေကိုအဓိကပြစ်မှတ်ထားလုပ်ငန်းဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာဗျူဟို UNHCR အတိမတ်ပြုကပ်ပြားလေးရှက်ကရိုဟင်ဂျာအဖွဲ့အစည်းတွေရဲ့ကပ်ပြားနဲ့လူဝင်မှုကြီးကြပ်ရေးအိုက်ကတ်တွေအပါအဝင်အထောက်အထားကပ်ပြားသူတွေကိုကပ်ပြားမျိုးစားပေါ်မူတည်ပြီးမလေးရင်းစ်30ကနေ150အထိယူပြီးအဲဒီဂိုင်းတွေကဖန်တီးပြတယ်လို့လည်းဒတ်တုခါရူဇာဗီ.ကပြောပါတယ်။ဒီလိုဝန်ဆောင်မှုပေးရသူ30က50အထိရှိပြီးတနည်းကိုစားရစားတန်းအထောက်အထားအတူ14,000လောက်လင်းလဲဖန်တီးပေးနေတာလည်းဖြစ်ပါတယ်။ဩဂုတ်လ၄ရက်နေ့ကစစ်စင်ရေးမှာတော့မြန်မာ15ယောက်နဲ့ဘင်္ဂလားဒေ့ရှ်တယောက်ကိုဖမ်းဆီးနိုင်ခဲ့ပြီးအင်ရှင်ကိုတော့ပြည်မြင့်တက်တယ်လို့ပေါ်စစ်ကောင်စာထုတ်ထားတယ်လို့ပြောပါတယ်။မွတ်စလင်ဘာသာဝင်အများစုရှိတဲ့မလေးရှားနိုင်ငံဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေနဲ့ရိုဂျာ3တို့ကိုလက်မခံတဲ့မြန်မာနိုင်ငံတွေကနေထွက်ပြေးလာသူရိုဂျာအများစုလာရောက်လိုတဲ့နေရာဖြစ်ပါတယ်ခင်ဗျ။